ထမဆုံးကတော့ကိုကန့်တက်ထိန်းထားတဲ့လာရှိုးကိုစစ်ကောင်စီကထပ်ပြီးပုံကျဲတိုက်ခိုက်ခဲ့တာပါ MND ကိုကန့်တက်ဖွဲ့ကထိန်းချုပ်ထားတဲ့လာရှိုးမျိုးကိုစစ်ကောင်စီကဒီနေ့အောက်တိုဘာ23ရက်တရက်ထဲမှာပဲလေကြောင်းကနေအနည်းဆုံး2ကြိမ်ပုံကျဲတိုက်ခိုက်ခံရတယ်လို့ဒေသခံတွေကပြောပါတယ်လာရှိုးမျိုးကိုအောက်ဂတ်လက30ရက်နေ့ကနေဒီနေ့ထိစစ်ကောင်စီဘက်ကပုံကျဲတိုက်ခိုက်တာကအကြိမ်စုစုပေါင်း20ထက်မနည်းရှိသွားပြီလို့လည်းပြောပါတယ်ဒီတက်ခက်ခံမှုနဲ့ပတ်သက်လို့ရာယုံကပေးပို့ထားတာကိုအခြေခံပြီးကိုစီသူပြောပြပေးပါဦးခင
်ဗျာ MND ကိုကန့်တက်ထိန်းချုပ်ထားတဲ့လာရှုမျိုးကိုပထမအကြိမ်ပုံကျဲတက်ခတ်မှုမှာမေဟန်ကြီးရွာနီးကရက်ချက်ဆက်ရုံမီးလောင်ပျက်စီးခဲ့ပြီးတော့လူအထိခိုက်မရှိခဲ့ပါဘူးဒုတိယအကြိမ်တက်ခတ်မှုမှာတော့အထိခိုက်အခြေအနေကိုတော့စုံစမ်းနေစေဖြစ်ပါတယ်လာရှုမျိုးကိုစစ်ကောင်စီရဲ့ပုံကျဲတက်ခတ်မှုနဲ့ပတ်သက်ပြီးတော့လာရှုမျိုးကစစ်ရှောင်နေသူတဦးက view ကိုအခုလိုပြောပါတယ်
မကောက်သေးရည်ကြောတယ်ပထမမနေ့အစောပိုင်းတစ်ခေါက်ကဒီလာရှူကနေပြီးတော့ကျိုးဒီနေဟန်တဲ့ဆက်ပေါ့ဒီဘောပဲဆက်အဲ့မှာရိုးရရက်ချက်ဆက်ရုံတူတာရှိတယ်အဲ့မှာသူကပဲရက်ွက်ခဲရောက်မယ်ကိုစံတန်ပေါ့ရိုးရရက်ချက်ဆက်ရုံအဲ့မှာကျဲသွားတယ်ရက်ချက်ဆက်ရုံထဲမှာဘယ်သူမှမနေဘူးလူမသိဘူးဒီစက်ကနာရီလောက်အချိန်မှာကျတော့ဒီဟိုဘိတ်မှာကျဲသွားတယ်လို့ပြောတယ်သူတရားဆောက်တော့မသိသေးဘူးဒီနေ့တရက်ထဲမှာစင်ကျဲသွားပြီမကောက်သေးသွားပြီ
အမန်ဒီကိုကန်တက်ကတော့မေဟန်ကျေးရွာအုပ်စုခိုးစံတန်ရွာမှာရှိတဲ့ရက်ချက်ဆက်ယုံကိုမနက်၈နာရီ35မိနစ်မှာစစ်ကောင်စီကလေကြောင်းကပုံကျဲတိုက်ခိုက်ခဲ့ကြောင်းလူအထိခိုက်မရှိကြောင်းနဲ့ပောက်ကွဲမှုကြောင့်မီးလောင်နေတာတွေကိုမိသက်ဦးစီးဌာနကငြိမ်းသက်နေကြောင်းဖော်ပြပါရယ်။ဒီလ21ရက်နေ့သကောင်အကျော်22ရက်နေ့ည7နာရီ18မိနစ်ခန့်ကလည်းအရှုံမျိုးရက်ွက်စနစ်နဲ့ရက်ွက်ရှစ်အဆက်မန်စုဖျားနီလူနေရက်ွက်အတွင်းကိုလေကြောင်းကပုံကျဲတိုက်ခိုက်ခဲ့ပါရယ်။ဒီတက်ခတ်မှုမှာအရသာ၃ဦးထိခိုက်ခဲ့ကြောင်း MND ကသတင်းထုတ်ပြန်ပါတယ်။ဒီအပိုင်းတွေအတွင်းမှာတော့ MND ကိုကန့်တက်ထိန်းချုပ်ရာလာရှုအပြင်လောက်ကိုင်းတဲ့တိမ်နီမြို့နယ်တွေနဲ့တည်နယ်လေးတအန်းထိန်းချုပ်ရာနောင်ချိုနမ်ဆန်မြို့တွေကိုစစ်ကောင်စီကနေစဉ်ဆိုသလိုဒေသောင်းကတိုက်ခိုက်နေပါတယ်။ရှမ်းမြောက်တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ။